မြန်မာရွှေပြောင်းစက်ရုံလုပ်သားတွေအနေနဲ့ထိုင်းနိုင်ငံမှာလောက်ခရှော့ရတာတွေကိုတွေ့ရှိပြီးဥပဒေကြောင်းအရတိုက်ပွဲပြန်ဝင်နေပါပြီ။ Thomas Reuters Foundation ရဲ့လေ့လာဆုံးသတ်မှုထဲမှာမေးစောက်ကစက်ရုံလုပ်သားတွေအနေနဲ့အခုလိုရှော့ရခဲ့တာကိုတွေ့ရှိခဲ့ပြီးအစိုးရကဒီစက်ရုံတွေကိုဝင်ဖမ်းကလုပ်သားတွေကိုရောကြိမ်းပေးဖို့အမိန့်ချခဲ့ရမှာကုမ္ပဏီတစ်ခုကမြန်မာလုပ်သား26ဦးအတွက်မပေးသေးတာကြောင့်အခုလိုတိုက်ပွဲပြန်ဝင်ကြတာပါ။ဒီ2019ခုနှစ်စက်တင်ဘာတွေ့ရှိချက်အရဒါဇင်နဲ့ချီတဲ့မဲဆောက်ကအထည်ချုပ်စက်ရုံတွေမှာအခုလိုအနေဆုံးသတ်မှတ်ထားတဲ့နေ့စဉ်ပုံမှန်ဝင်ငွေဘတ်300ထက်ရှော့ရခဲ့တဲ့စည်ရင်းကစားထွက်ပြီးနောက်ထိုင်းအစိုးရကဘတ်ငွေ3.48တန်းအကျော်ပေးဖို့အမိန့်ချခံခဲ့ရတဲ့ဒီကလျာဏီ Ruin Grid စက်ရုံအနေနဲ့အခုလိုမပေးသေးတာပါ။မြန်မာလူသား600အတွက်ထိုင်းဘတ်18တန်းပေးဖို့အမိန့်ချခံခဲ့ရတဲ့အခြားစက်ရုံ Cortina Ija ကဒီရောကြီးပေးခဲ့ချိန်မှာအခုမပေးသေးတဲ့စက်ရုံပိုင်ရှင်အမျိုးသမီးကလျာဏီကစက်ရုံပေးခဲ့ရပြီးမှရောကြီးပမာဏ4ပုံတစ်ပုံဖြစ်တဲ့8သိန်းပဲပေးဖို့တတ်နိုင်တယ်လို့ပြီးခဲ့တဲ့လကပြောပြီးငြင်းဆန်ထားပါတယ်ခင်ဗျာ။